ချင်းပြည်နယ်ဟာခါမြို့မှာပြစ်ခတ်ခံရလို့မြန်မာစစ်တပ်ဖွဲ့ဝင်တချို့တေဆုံးခဲ့ပြီးတဲ့နောက်အနီးအနားကဒေသခံတွေဆယ်ဦးထက်မနည်းဖမ်းဆီးခံခဲ့ရပြီးနေအိမ်တွေကိုလည်းဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဟာကာ CDF ကတော့ဖန်စီခံရသူတွေဟာသူတို့အဖွဲ့နဲ့မဆိုင်ဘူးလို့ပြောပါတယ်။ချင်းပြည်နယ်အတွင်းစည်းတင်မှမှုအခြေအနေကိုတော့ကုအောင်ပြပြပေးပါအောင်ခင်ဗျာ
။ဇန်နဝါရီ25ရက်ကချင်းပြည်နယ်မြို့တော်ဟာကာရဲ့ကျော်ဘုတ်ရက်ကွက်မှာရှိတဲ့မြန်မာစစ်တပ်မြို့ဝင်မြို့ထွက်စစ်ဆေးရေးဂိတ်မှာထမင်းလာပို့တဲ့စစ်သား2ဦးကိုဟာကာ CDF ကတိုက်ခိုက်ခဲ့လို့သိဆုံးသွားပါတယ်။အဲဒီနောက်မှာမြန်မာစစ်တပ်ကအခင်းဖြစ်ပွားတဲ့နေရာကိုရောက်ရှိစစ်ဆေးတာတွေလုပ်ခဲ့ပြီးအနီးအနားကနေအိမ်သုံးလုံးကိုလည်းဖြိုဖျက်သွားသလိုလမ်းသွားလမ်းလာ73ဦးကိုလည်းဖမ်းဆီးသွားပြီးအခုအချိန်ထိပြန်မလွတ်သေးဘူးလို့ဒေသခံတဦးကပြောပါတယ်
။ဆိုတော့အဲ့ဒီမှာအိမ်ဖြတ်တာကအိမ်က3အိမ်ကိုဖြတ်တယ်လို့အဲ့ဒီဒီမှာအခေါ်ပေါ်တော့ JCB ဆက်ဆိုတာရှိတယ်။မြေတူးလည်းတူးတယ်။အာပေါ်လည်းပေါ်တယ်ဆက်ပေါ်တော့အဲ့ဒီ JCB နဲ့ဖြတ်စီတယ်အော်ဆက်တော့ရောက်ပါခင်ဗျာဆက်တော့ရောက်ပါမှာခင်ဗျာအဲ့ဒီဖက်ကမတူပြဖက်တော့လမ်းဆိုတော့အဲ့ဒီဖက်ကလမ်းတော့လမ်းလာဒီ UK တွေပဲဖြစ်ခုများတယ်ဟုတ်ကဲ့အခုချင်းချင်းတော့တယောက်မှမလွတ်ချက်သေးပါဘူးခင်ဗျာ
ဖန်စီသွားတဲ့သူတွေထဲမှာအရွယ်မရောက်သူတွေပါဝင်ပြီးဖန်စီခံထားသူတွေဟာဒီဖြစ်စဉ်နဲ့သက်ဆိုင်ခြင်းမရှိဘူးလို့ CDF ဟာကာပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ဒီဘေကာရှိတဲ့လူတွေသူတို့ကခေါ်သွားတဲ့ကလေးပါဘူးနော်သူတို့ခေါ်သွားတဲ့ကလေးတချို့တွေရှင်ငူတော်ငူသွားပြီးတော့လဲကြောက်ပြီးတော့အဲ့ဒါဒီမအတင်းသူတို့ကခေါ်သွားတာကေတိုင်းကျတော့အဲ့ဒီဘေကာရှိတဲ့လူတွေကလုံးဝဒီစစ်စင်ကြီးအကြောင်းကိုမသိခဲ့ရဘူးပေါ့နော
်စစ်သား2ဦးလုံးသေဆုံးခဲ့ပြီးတနက်တလက်ကိုလည်းတင်းဆဲရမိခဲ့တယ်လို့ဟာကာ CDF ကပြောပါတယ်ကျော်ဘုတ်ရက်ကွက်မှာဖွင့်လှစ်ထားတဲ့စစ်ဆေးဂိတ်ဟာဟာကာကနေမတူပီမင်းတပ်ကိုသွားတဲ့လမ်းပိုင်းဖြစ်ပြီးလွန်ခဲ့တဲ့ရက်ပိုင်းကစလို့မတူပီမင်းတပ်သွားလာသူတွေအနေနဲ့ရက်ကွက်ထောက်ခံစာပါမသွားလာခွင့်ပြုဖို့ကန့်သက်တာတွေလုပ်ခဲ့ပါသေးတယ်ဟာကာမှာအခုလိုပြစ်ခတ်ဖမ်းဆီးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရသူကိုလည်းဆက်သွယ်လို့မရပါဘူးမင်းတပ်ဘက်မှဆိုရင်စစ်ပေးဆောင်တွေဟာစားနယ်ရိတ်ခအခက်ခဲတွေပြင်စေဝါကူတာမှုမလုံလောက်တဲ့အခြေအနေတွေရှိနေပါတယ်စစ်ပေးဆောင်ခြေအနေနဲ့ပတ်သက်လို့မင်းတပ်စစ်ပေးဆောင်ကူညီရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်လမ်းကြောင်းပိတ်ဆို့မှုကြောင့်ဒီစားနယ်ရိတ်ခတွေရောအခြေခံလူသုံးကုန်ပစ္စည်းတွေရောရှားပါးတာမလုံလောက်တာပေါ့နော်ဒါကတော့အဆိုးဝါးဆုံးပဲစစ်ပေးဆောင်တွေမှာကူလူချင်းတဲ့ပစ္စည်းကိုပေါ့နော်ပတ်စံနဲ့ဝေမယ်ဆိုတော့မှဝေလို့မရတဲ့အခြေအနေပေါ့နော်ပြီးရင်ဝင်ငွေတွေမရှိကြတော့ဘူးအလုပ်ကင်ခွင့်လန်းနေမရှိကြတော့ဘူးအလူငွေတွေလည်းနှေးပါလာရေးပေါ့နော်အဲ့ဒီအတွက်ကြောင့်မို့ရှင်တန်ရက်ဒီကရန်ခက်ခဲတယ်လုံခြုံမှုမရှိဘူးလုံလောက်တဲ့စီဝါမရှိဘူးပေါ့နော်အဲ့ဒီခါကျတော့မိခင်တွေကလေးဆုံးဆုံးရမျိုးရှိလေပေါ့နော
်ဒီတစ်ပတ်ထဲမှာမြန်မာစစ်တပ်ဟာစစ်ပေးရှောင်တွေရှိတဲ့နေရာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေပြုလုပ်ခဲ့တဲ့အတွက်စစ်ပေးရှောင်ဆောက်ဦးတွေထိခိုက်ပျက်စီးခဲ့တာတွေရှိပြီးစစ်ပေးရှောင်ကူညီပေးနေသူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်မင်းတပ်မျိုးတွေမှာစစ်ပေးရှောင်1000ကျော်လောက်ရှိပြီးလက်ရှိအချိန်မှာစစ်ကောင်စီကနယ်မြေချင်းထိစပ်နေတဲ့ထီးလင်းဘက်မှာပါနယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်စစ်ပေးဆောင်အရေးအတွက်တွေတိုးလာနေတယ်လို့ကုညီပေးသူတွေကပြောပါတယ်ခင်ဗျာ